မင်္ဂလာပါ 92.0 မမရဲ့လမ်းတရေကြီးများပြောရစကားနောက်ထပ် episode တစ်ခုအနေအားလုံးပြန်လဲကြိုးဆိုလိုက်ပါတယ်ကျွန်တော်ကြားပေါက်ဖြစ်ပါတယ်ဆိုတော့ဒီတစ်ပတ်ကိုကျွန်တော်တို့ကိုဒိုးလုံးအကြောင်းပြောချင်ပါတယ်ကိုဒိုးလုံးအကြောင်းပြောမယ်ဆိုပေမဲ့အခုကျွန်တော်ရဲ့ program နဲ့တော့အမှန်တိုင်းပြောရင်အရင်ကြီးမကိုက်ဘူးဘယ်လိုလဲဆိုတော့ကျွန်တော်အခုလမ်းတရေကြီးများပြောတဲ့စကားဆိုပြီးပြောပေးမယ်ကိုဒိုးလုံးနဲ့ကျွန်တော်နဲ့ကပြောရတော့တဲ့ဒီစကားလက်ဆောင်ကြတာတိတ်မရှိခဲ့ဘူး။သူနဲ့ကျွန်တော်နဲ့မှတ်မှတ်ရရတစ်ချိန်ကောင်းကောင်းအကြာကြီးထိုင်ပြီးစကားပြောပူတယ်။ဒါပေမဲ့လည်းအဲ့ဒါကလည်း Alison အချက် Alison Chains ဆိုတဲ့ band အကြောင်းဖြစ်နေ။ထားပါတော့။ဆိုတော့ဒါပေမဲ့သူ့အကြောင်းအခုကိုဒိုးလုံးအကြောင်းဒိုးလုံးပြောခဲ့တဲ့ဟာတွေထပ်ဆိုင်သူ့ရဲ့ attitude ကျွန်တော်သူ့ကိုဘယ်လိုတွေးခဲ့ရတယ်။အဲဟိုသူ့ရဲ့ထူးခြားချက်ဘာညာပေါ့။စကားမဆက်သူ့အကြောင်းမပြောခင်ကျွန်တော်ဖောက်တယ်ချစရာတခုရှိတယ်။အဲ့ဒါဒီတလောမှာကျွန်တော်အဲဘန်တဘန်သွားကြည့်ပြတယ်ဘန်ဆိုဘာဘန်မှမဟုတ်ဘူးရန်ကလပ်ဘန်ဒီဘာမှဒီတဲ့ဒီဟိုပါပဲအာကာဗာဘန်မဲ့ဒါပေမဲ့ဘယ်လိုကြည့်ပြလဲဆိုတော့သူတို့ကလို့ကြော်ညာရတာဗျာလို့လူဟိုအဖြူတွေနိုင်ငံခြားသားတွေရောဆိုတော့အဖြူကျွန်တော်တို့အကျင့်ရတယ်တင်မလားအဖြူတင်းရင်ကောင်းမယ်ပဲတင်တယ်အနည်းဆုံးတော့မညံ့လာဘူးထင်တာပေါ့နော်အသွားကြည့်တော့တော်တော်ညံ့တယ်ကျွန်တော်ကဘန်တဘန်ကို cover band မဲ့ဖြစ်ဖြစ်ဒီ original band မဲ့ဖြစ်ဖြစ်ပေါ့နော်ကောင်းဟိုမကောင်းဘူးလို့ပါလို့ကျွန်တော်တုံဘာမှမပြောအများအားဖြည့်တွေးပေးတယ်ဥပမာ drum တမမကောင်းဆိုလဲအော်ဒီ band ကအဲ့လိုဒီ drums လေးနည်းနည်း improve ဖြစ်လာရင်ကောင်းသွားမယ်ဘာညာအဲ့လိုမျိုးဖြည့်တွေးပြီးတော့နားထောင်တယ်ဒါပေမဲ့ဒီကောင်းเนี่ยတော်တော်ဆိုးတယ်တော်တော်ကြီးကိုဆိုးတယ်အာသူတို့ဆိုးတဲ့သချင်းနေရဗျာဥပမာစဖွင့်ဖွင့်ချင်းသူတို့ကစခြင်းကိုဘာနဲ့ဆိုလို့ဆိုတော့ Bulls on Parade သချင်းဟိုဟာ Rage Against the Machine သချင်းအဲ့ဒါနဲ့စတယ်ပြီးတော့အမက်တလစ်ကားတွေလည်းဆိုရဲခဏနေတော့ Sting ရဲ့ Every Breath You Take ဖြစ်သွားပြန်အောင်သူတို့ line up ကိုပါဖြစ်ချင်တိုင်းဖြစ်နေတာဗျာပြီးတော့တခြင်းရဗျာ Heavy Metal တွေခဏထားပါတော့ခဏလိုမျိုးတခြင်းတွေဟဲ့ Metallica ကတော့ Rage Against the Machine တို့ဒီမယ်ဆိုရင် at least be good at it please ကောင်းကောင်းတော့ဒီလေကွာတဲ့လားကိုကအရင်နေကြည့်ချင်တဲ့အချိန်မှာအလူစောက်တလွဲ့ကြာတော့အစစ်မပြေဘူးပေါ့အစိုးဆုံးက System of a Down တခြင်းပဲ System of a Down ရဲ့ Toxicity ကိုဆိုရဲအဲ့မှာ drum နမအတိုင်းနေပတ်တာဆိုတာဖြစ်ချင်တိုင်းနေပြကျွန်တော်လည်းဘလို့မှမခံနိုင်တော့ပတ်စံရှင်ပြီးထားထွက်လာ။နောက်တော့အဲ့တော့အဖြူကောင်းနေဒီတိုင်းလည်း it's not good all the time right okay so here we go ကိုဒိုးလုံးအကြောင်းကျွန်တော်ရဲ့ alternative legend ကြီးကိုဒိုးလုံးအကြောင်းကျွန်တော်တို့အခုစပြီးပြောပါမယ်။ကိုဒိုးလုံးကိုကျွန်တော်ဘယ်အချိန်မှစပြီးကြားဘူးတာပေါ့နော်ကြားဘူးလားလဲဆိုကြားဘူးလားတဲ့ကျွန်တော်ကြားဘူးလားမြင်ဘူးလားပြောရခက်တယ်ဘာလို့လဲဆိုတော့ကျွန်တော်မဂ္ဂဇင်းထဲမှာတွေ့တာဆိုတော့97 98 1997ပေါ့အဲ့အချိန်ကကျွန်တော်တင်တယ်မြန်မာပြည်ရဲ့ဒီ alternative ဒီကျွန်တော်ကအဲ့မတိုင်ငယ်ကကျွန်တော်စီမှာရှိတာဒီ heavy rock တို့ pop တို့အဲ့လိုမျိုးပဲရှိတယ်လား mainstream ပေါ့နော်အဲ့ဒီ alternative နောက်တစ်ခုပေါ့ဒီ mainstream မဟုတ်တဲ့နောက်တစ်ခုဆိုတော့ကျွန်တော်တို့ရဲ့ choice အတစ်ကလေးဟာ1998လောက်မှာဗမာပြည်မှာအဲ့လိုစိတ်လေးစပြီးကြားရလာကြားရလာတယ်။နောက်အဲ့ alternative ကဒီ band စနစ်ကဒီ band နဲ့ဒီတဲ့အဖွဲ့တွေပေါ့နော်။အဲ့ဒါကျွန်တော်တို့စီမှာquery ဆိုတဲ့ band ရှိတယ်။နောက် the end ရှိတယ်။ and then ကိုဒိုးလုံးရှိတယ်။အဲ့အချိန်မှာ98မှာအဲ့ band တွေကဟိုအချစ်ဟိုအတူတူအတန်နေသွင်းနေကြတာ။ကျွန်တော်ကရှစ်တန်ပဲရှိသေးတော့စတူဒီယိုလောကထဲကိုရောက်တော့ရောက်နေကျွန်တော် drum တော့စတီးနေပြီဒါပေမဲ့အဲ့လို band ထဲမှာကျွန်တော်ကမရောက်သေးဘူးကျွန်တော်ကြောင်းမှဖွဲ့ထားတဲ့ band လေးတော့ရှိတာပေါ့ဒါပေမဲ့ it's not professional so အပြင်မှာကျွန်တော် recording တွေ light တီးတဲ့အခါကျရင် max studio မှာတီးတဲ့အခါမှာအဲ့ဒီကတဲ့င်းတွေကိုကြားလေးရှိတယ် max studio ကအရင်တော့ကတကယ် sound city ပဲဘယ်လိုလဲဆိုတော့တကယ်ဟိုအစ်စ်တွေပေါ့အစ်စ်တွေနောက်ပြီးတော့ mainstream နဲ့မှတိတ်ဘောင်းမဝင်တဲ့ဒီ artist တွေပေါ့နော်အကုန်လုံးတော်တော်များများ max studio မှာတွေ့ရတတ်တယ်ဆိုတော့အဲ့ဒီမှာပဲတည်င်းကြားတာကကိုဇော်လက်တို့ရဲ့ဒီ the ants နဲ့ the ants အခွေသွင်းနေပြီဆိုကြားတယ်ဒါပေမဲ့ကျွန်တော်ပထမဆုံးကြားတာအဲ့ဒီမှာ the ants ရဲ့အခွေကဆိုတာကိုဒိုးလုံးလို့ကျွန်တော်ကကြားတာအစဟုတ်မဟုတ်တော့မသိဘူးနော်သူ့အတွက်သွင်းတာလို့ကြားတယ်ဒါပေမဲ့ထွက်လာတော့ကိုဒိုးလုံးကတခြင်းအရေးအနေနဲ့ပဲလာမယ်လေတခြင်းရေးပြီးပါလာတယ်ဆိုတော့အဲ့လိုကြားတာပြီးတော့မှကျွန်တော်အလင်္ကာမိုက်ကစင်းမှာအဲ့တော့ကျွန်တော် 98 မှာအဖေကမြောက်တကုံပြောင်းတော့ကျွန်တော်မြောက်တကုံကအဲ့တော့ဘာမှမရှိသေးဘူးပေါ့နော်လယ်ကွင်းကြီးခြေထဲမှာကျွန်တော်ကနေစားအုပ်တွေပဲဖတ်နေရဆိုတော့အဲ့ဒီမှာအလင်္ကာဖတ်မိတယ်အလင်္ကာထဲမှာအဲ့ black and white တော့စားရွက်တရွက်လုံးအမဲကြီးပေါ့မှာအဲ့လိုကောင်းမလေးကနေတဲ့ပုံအဲ့အယိုးထီအောင်ယူဒိုးလုံးဆိုပြီးတော့ကြော်ညာကြီးတွေ့တာဆိုတော့အဲ့အချိန်မှာ အဲ့လို illustration နဲ့ပေါ့နော်ဆိုတော့ထူးဆန်းတယ်လေနော်ဟုတ်ဆွဲထားတာလည်းလို့အမဲပေါ်မှာအဖြူအချက်ဟိုဟာ minus ပေါ့ဒီအဖြူနဲ့ပြန်ဆွဲထားပြီးတော့ negative လို့မျိုးဖြစ်နေတယ်ကျွန်တော်တို့ကဟိုဓာတ်ပုံ flame ဟို negative ကိုကြည့်ရတယ်လို့မျိုးဖြစ်နေတာပေါ့နော်ဆိုတော့စိတ်ဝင်စားအဲ့မှာဟိုအဲ့ဒီအချိန်မှာဒီ max မှာလည်းဒါကိုအတန်သွင်းနေပြီဆိုတာလည်းကိုယ်ကြားရတော့အရန်စိတ်ဝင်စားတယ်ပေါ့နော်ဒါပေမဲ့ထွက်လာတော့ the ends ကတက်ဒိုးလုံးကတက်ပေါ့အဲ့လိုထွက်လာတယ်အဲ့ချိန်မှာကိုတို့လုံးရဲ့ဒီအယိုးထီအောင်ယူထွက်တော့ကျွန်တော်ကိုဒန်ပေါ့တကယ်ကျွန်တော်နားထောင်ရတော့အဲ့ခုနကာဗာဟိုခုနကြော်ညာတွေ့တာရဲ့အခုတကယ်နားထောင်ရတယ်နည်းနည်းလေးကြွားတယ်နောက်ပြီးကိုဒိုးလုံးကအခုကျွန်တော်တို့ရဲ့ဒီအကို generation ပေါ့နော်ခုနဟိုဦးဟယ်ရီလင်းတို့ပါလို့မျိုးကျွန်တော်အဖေရဲ့ generation မဟုတ်ဆိုတော့ကိုက look up လောက်ဝါဒီတစ်စက်မှာကို့အပေါ်မှာကတ်ရက်ထွက်လာတဲ့ generation ပေါ့နော်ကိုကအဲ့လိုမြင်တယ်ကျွန်တော်ကအဲ့လိုမြင်တယ်ပေါ့အတူထွက်လာတော့ကျွန်တော်ဟိုနားထောင်နေတော့အဲပထမဆုံးတစ်ချင်းမှာဒီပထမအချက်ဆိုတာဒီပထမသူ့ရဲ့ပထမဆုံးအခွေရဲ့ဒီ track 1ပေါ့နော်အဲ့ဒီမှာတင်ကြိုက်တယ်အဲဒန်ဒန်ဒန်ဒန်ဒန်ဒန်ဒန်တန်ဒန်ဒန်ဒန်ဒန်ဒန်ဒန်ဒန်ဒန်ဆိုအဲ riff ကြီးလာပြီးတော့ဒန်ဒန်ဒန်ဒန်ဆိုပြီးတော့ဟို7 chord ကြီးလာပါလားနည်းလို့အဲအပေါ် D နဲ့ riff နဲ့ဘာမှမဆိုင်တဲ့ဂီတာအလုံးလေးချလိုက်တဲ့အချိန်မှာကျွန်တော်ဒီကိုဒိုးလုံးရဲ့ပရိသတ်ဖြစ်သွားတယ်အဲအခွေပထမဆုံးအခွေတီးတာကကိုဘွားတို့ century band လားမသိဘူးနော်ကျွန်တော်အတိအကျတော့မသိဘူးဒါပေမဲ့တော်တော်ကောင်းတဲ့ arrangement အလေးအဲ့အခွေမှာဆိုကျွန်တော်စောက်ရမ်းကြိုက်တာပဲအဲ့ပထမအချက်ကြိုက်တယ်ပထမအချက်ကဘာလို့ကြိုက်လဲဆိုတော့နေုံခဏလေးစကားမဆက်ကျွန်တော်ပြောတဲ့အကြောင်းအရာတွေကရေးလဲဟိုရောက်တရောက်တအားဖြစ်နေတယ်ဒါပေမဲ့ထုံးစံတိုင်းကျွန်တော်ဒီ script မရှိဘူးဟိုကိုတငယ်ချင်းတယောက်ကိုရဲ့နောက်ထပ်တငယ်ချင်းတယောက်ကြောင့်ရှင်းပြတယ်လို့မျိုးပြောနေတယ်အတွက်ဟိုရောက်တရောက်တော့နည်းနည်းဖြစ်မယ်နော်အဲ့နည်းနည်းသိခံနော်ဆိုတော့အဲ့အယိုးထီအောင်ယူရဲမှာအဲ့ပထမအချက်တချင်းအဲ့တော့ဗျကိုကြောင်းသားဗျာသိရမလားအဲ့မှ तू ကလည်းတချင်းဆိုတာမှပညာသင်ကြားနေတော့ဘောအချက်နဲ့တွေ့ကြရဘာညာဆိုဟာဆောင်းမိုက်တော့အခုပြန်တွေ့အဲ့တော့ကဒီ excitement ပေါ့နော်ပြန်ရသူ့တချင်းနေအဲ့လိုကို relate လုပ်လို့ရတဲ့စာသားကွာသူစဆုပ်ခဲ့တယ်နော်အဲ့တပုတ်ကြိုက်တယ်နောက်ပြီးတော့ဒီဒွိလောကဆိုတဲ့ချင်းကဘာပေါ်မှာအဲ့တော့အထူးစန်းသုံးတဲ့ချင်းမှာဗမာပြည်မှာကြားရတဲ့ချင်းတွေမှာကျွန်တော်ဥဘိုတောက်တို့ဘာလို့အဲ့လိုအထူးစန်းသုံးတဲ့ချင်းတွေကြားဘူးလဲဒါပေမဲ့အဲ့ဒွိလောကကြီးကကျွတ်စင်ကြီးနော်သူဆိုတာကလည်းအဲ့လိုဟို tribal ပေါ့နော် tribal ဆိုတာဒီတိုင်းရင်းသားလူမျိုးတရားရောက်ဒီဟိုကျွန်တော်တို့ဟိုကျွန်းသားတို့ဘာလို့လဲဟိုအရင်ကလူရိုင်းနေပါလေအဲ့လိုမျိုး all the လိုမျိုး mood ကြီးကွာတလားတကယ်ဟို basic human တကယ်ဟိုလူတယောက်အထက်ကနေအဲ့လို all တလားစောင်းမျောနေအေးဆိုအဲ့လိုမျိုးကြီးကျွန်တော်ဆိုပြတာဘလို့ပါ it's bullshit but yeah နားထောင်ကြည့်ပါတကယ်လို့ YouTube တွေပါတယ်မှာသူ့အခွေရှိအောင်မလားမသိဘူးအဲ့ပထမဆုံးအခွေဒွိလောကတော်တော်ခေါ်တဲ့တဲ့ချင်းနောက်ပြီးတော့ပြီးတော့အတုံးမကြဆိုတဲ့တဲ့ချင်းလားမသိဘူးအဲ့ရဲမှာပါတယ်အတုံးမကြ9မိနစ်တွေမှာဆက်တဲ့ရှိရပါတော့ကြည့် use scale မှာ the rap လိုမျိုးတွေလည်းပါတယ်တကယ် funk ဗျာအဲ့အခွေတော်တော်ထူးဆန်းတဲ့အခွေထားပါတော့နော်အဲ့လိုဖြစ်သွားပြီးတော့ကြိုက်တယ်ကိုဒီဒိုးလုံးရဲ့ပရိသတ်ဖြစ်သွားတယ်အကြောင်းမှလည်းဒိုးလုံးအကြောင်းနေပြောပြပေါ့နော်အဲ့လိုမျိုး he became our hero ပေါ့ဒါပေမဲ့အဲ့အချိန်မှာပထမအခွေဒုတိယအခွေမှာကိုဒိုးလုံးကဘယ်သူမှတိတ်မသိကြတယ်သူဒီ nation wide မဖြစ်နေဘူးဒါပေမဲ့ကျွန်တော်အဲ့ဒီမှာသူ့ရဲ့ဒီ underrated ပေါ့နော်ဖြစ်တဲ့အခွေနောက်တစ်ခွေရှိတယ်အဲ့ဒါကသူ့ရဲ့ဒုတိယအခွေဒုတိယအခွေကအဲ့ပေါ်မိုက်ဒေးလီငပေဒိုးလုံးဆိုတဲ့အခွေဒါပေမဲ့အဲ့အခွေရဲ့နာမည်ကတော့အဲ့ပေါ်မိုက်ဒေးလီငပေဆိုတာကိုအဲ့တော့မပါလာဘူးအခွေထွက်တော့ကျွန်တော်တင်တော့စန်စာပဲနေမှာပါနော်အာကုကုကိုငပေါ်လို့ပြောရအောင်ကုကုကိုဝေဖန်တာတွေဘာလို့တော့အဲ့လိုလှုပ်လို့မရတယ်ဘောပါအဲ့တော့သူ့အခွေကြီးဟိုအဲ့ဒီလောက်ခေါ်တဲ့နာမည်ပါအရှိကြီးတင်ပေါ်မိုက်တလေငပေဒိုးလုံးဆိုပြီးတော့မထွက်လာပဲ ਨੇ ဒိုးလုံးဆိုပြီးဒုံတိပြတ်တီအဲဒုတိယအခွေကထွက်လာအဲ့အခွေကိုကျွန်တော်အကြိုက်ဆုံးပဲအကြိုက်ဆုံးကျွန်တော်ရဲ့လုံးဝ favorite most favorite အကြိုက်ဆုံးအခွေပဲဘာလို့လဲဆိုတော့အဲ့အခွေမှာသူရဲ့ပထမအခွေထပ်ပို့ပြီးတော့စောက်ကြီးမဆိုင်ဘူးဆိုတဲ့ attitude ကိုပို့တွေ့ရတယ်။သူကလုံးဝမလျှောက် normally ကသူများရဲ့ပထမအခွေထွက်လာတယ်။အဲ့မှာနည်းနည်းဟိုအရန်လှုပ်ပြသွားတယ်လို့အရန်ဟိုလူတွေကိုခေါင်းစားသွားစေတယ်ဆိုရင်နောက်အခွေမှာတချို့ကပြန်ပြန်ထုံ down လောက်ကြပြန်ပြန်လျှော့ကြတယ်ပြန်ချော့တယ်ပေါ့ပြန်လျှော့တယ်ပြန်ချော့တယ်။သူကအဲ့လိုမဟုတ်နောက်အခွေကပို့ဆိုးလာတယ်ဒီလည်းလွတ်ဖြုတ်လာသလားဒုတိယအခွေမှာ तू sex အကြောင်းတွေပါရယ်လဲပါတယ်အဲစာသားတွေကတော့စာသားတွေကပူကော်လာတယ်ဗျာတလား तू အရန်ပူတွေးလာတာပေါ့နော်ပထမအခွေကတော့ तू စမ်းတက်တဲ့ပုံစံမျိုးပါဒီအခွေကမှ तू တကယ်ဖြုတ်တယ်ခွေဒုတိယခွေကျွန်တော်နဲ့ကွဲလွဲနိုင်တယ်ဒုလုံးပြစ်သက်တွေအများကြီးရှိတယ်သူဒုတိယခွေတချို့ကလည်းရိုက်ချင်မှကြိုက်မယ်ကျွန်တော်ကတော့ကျွန်တော်ရဲ့အကြိုက်ဆုံးအကြိုက်ဆုံးခွေပေါ့နော်မှတ်မိသေးတယ်အဲ့ဒုလုံးဒုတိယခွေထွက်တော့ကျွန်တော်မှအဖေရဲ့ကားအဖေကအမေကိုပေးထားတဲ့ကားလေးတစ်စီးရှိတယ်ပြိုင်ကားတသေးလေးပေါ့ MR2 Toyota MR2 အစုပ်ကလေးပါဟာတော့အဲ့ကား2 seaters နှစ်ယောက်ထိုင်တယ်နှစ်ယောက်ထိုင်တယ်ကားနှစ်ယောက်ပဲထိုင်လို့ရတယ်အဲ့မှာကျွန်တော်ကအဲ့ကားကိုခိုးပြီးယူမောင်းနေဆိုရင်ကျွန်တော်၄ယောက်ထိုင်တယ်ကျွန်တော်ရဲ့ကျွန်တော်ပေါ်တာရှိုးတီဆိုတာရှိတယ်နောက်အာကာဦးရဲ့အောင်းသူရဲ့အဲ့တော့အဲ့ကားကို၄ယောက်စီးကြတယ်ဘလူးစီးရဆိုတော့ကျွန်တော်ဘေးကဒီဂီယာထိုးတဲ့ဒီမန်နျူအယ်ဂီယာကိုဂီယာထိုးတဲ့ဒီ box လေးပေါ်မှာရှိုးတီကအကောင်သေးရောဒီကောင်အဲ့ box ပေါ်တက်ထိုင်ရတယ်ခါလေးဒီကောင်ကျွန်တော်ဂီယာထိုးပေးရဘေးရဲ့ခုံမှာနှစ်ကောင်ထိုင်နေပေါ့နော်အဲ့ဒီမှာကျွန်တော်မှတ်မိဒီဒိုးလုံးရဲ့ဒုတိယအခွေကိုဒီဖွင့်ပြီးတော့ကားကက်ဆက်အဲ့ဆုပ်ဆုပ်လေးနဲ့ပေါ့နော်ဒါပေမဲ့ speaker ကွဲအောင်အကျယ်ကြီးအဲ့လိုဖွင့်ပြီးတော့ရန်ကုန်မြို့ထဲမှာလို့ကျွန်တော်လေးရောက်လို့အာပြေကြီးနဲ့ဆိုပြီးကားကိုပတ်မောင်းတယ်အဲ့စူးဟာစူးလေးတို့ဒီပန်းစိုးရန်ကုန်ကျော်ဒါတို့ဆိုအဲ့အဲ့တချင်းဖွင့်ပြီးကျွန်တော်အချိန်ချင်းပတ်ခဲ့တဲ့နေရာတွေပေါ့နော်ဘဲမှလည်းသွားစရာမရှိဘာလှုပ်စရာမရှိဗျာခြေထည်တွေစတဲ့အောင်ထားတယ်သူအဲ့တချင်းဖွင့်ပြီးအဲ့လိုဘီယာတောက်ရင်လည်းတောက်ပေါ့လို့ပတ်မူပြဲကားမှာတချင်းနေအောင်ဆိုနေတဲ့အချိန်ပေါ့တော်သတိရဖို့ကောင်းတယ်အဲ့အခွေကကျွန်တော်တို့တော်တော်ဒီစိတ်ထွက်ပေါက်ပေါ့နော်အရင်အဲ့လိုဖွင့်ထွက်ပေါက်ွယ်ပြီးတော့အဲ့လိုဖြစ်သွားစေတယ်ဆိုတော့အဲ့အချိန်เนี่ยကျွန်တော်နောက်တစ်ချိန်မှာကိုယ်လည်းအဲ့လိုဒီပရိသတ်ဒီ group of the people another group of the people เนี่ยကျွန်တော်ဆက်သွယ်ရမယ်ဆိုရင်သူ့လိုမျိုးပဲဖြစ်ချင်တယ်အဲ့လိုကျွန်တော်စိတ်ထဲမှာအဲ့လိုဖြစ်တယ်ကိုလှုပ်ချင်တာရင်လှုပ်တယ်စောက်ကြည့်လည်းမစားဘူးပြီးတော့ကျွန်တော်တို့လိုမျိုးသူ့ကိုသူ့အတွက်သူနဲ့ relate လုပ်လို့ရတဲ့လူတွေဟာသူ့နောက်ကိုလိုက်လာကြတယ်ဆိုတော့ဒါသူသွားတဲ့လမ်းပေါ့နော်အဲ့တော့အဲ့ဒီမှာသူ interview တွေလည်းဖတ်ရတယ်ကိုတို့လုံး interview တကူက तू อ่ะပထမ AIDS ဟိုပညာပေးတခြင်းရေးပြိုင်ပွဲလာအရေးပြိုင်ပွဲအဲ့မှာ तू อ่ะပထမဆုလာမသိဘူးရတယ်ဒါပေမဲ့အဲ့ပွဲကို तू ပြင်းပြင်းထန်ထန်ပြန်ပြီးရဝေဖန်ထားတဲ့ interview ကိုကျွန်တော်ကဖတ်ရတယ်အဲ့ဒီမှာကိုတို့လုံး interview တွေနောက်ပိုင်းဖတ်ပတ်လာတဲ့အချိန်မှာ तू อ่ะ interview မှာလုံးဝမထင်အကုန်ပြောတာစိတ်ထဲရှိတယ်မြတ်အာတခါလေအဲ့လိုကျဉ်းကျဉ်းတန်းတန်းနေလဲပြောတယ်ပြောတော့ကျွန်တော်က तू အပြင်းမာဆိုရင်တကယ်အကျန်းစားကြီးပေါ့နော်ဘယ်လိုခေါ်မလဲဘာမှပြောလို့ဆိုလို့တိတ်ရမယ်လို့မဟုတ်ဘူးပေါ့နော်သူကသူတတ်သူတယောက်တည်းအလွတ်တွေရှောက်လုံးနေမယ်လို့ထင်ခဲ့တာ Okay that was my presumption သူနဲ့ပတ်သက်ပြီးကျွန်တော်မမြင်ဘူးမတွေ့ဘူးသူတချင်းနေကြာ interview တွေဖတ်ပြီးတော့သူ့ရဲ့ personality ကိုကျွန်တော်ကခတ်မှန်းတာအဲ့ဒါတက်တက်ဆင်အောင်လွဲတယ်ဘယ်အချိန်မှလွဲလဲဆိုတော့အဲ EMG မှာပဲကျွန်တော်ပြီးခဲ့တဲ့ episode မှာပြောကျွန်တော်ခဏခဏရောက်တယ်ဆိုတော့အဲ့ဟို studio ပေါ့နော်အဲ့ဒီမှာသူကအဲ့ဦးစော်လို့နဲ့စကားပြောနေတာကိုဒိုးလုံးကကျွန်တော်ကဝင်သွားတဲ့အချိန်မှာသူရှိတော့ကျွန်တော်ကနည်းနည်းခက်လန်းလန်းနေဟာဒိုးလုံးဆိုပြီးကျွန်တော်ရှိုးနေတာအဲ့မှာဘဲကစောက်ရမ်းရှင်ကြီးတာ he's fucking polite like really like ဘလို့မှသူ့ကိုမထင်ဒိုးလုံးနဲ့ဘလို့မှမမြင်ဒါတဲ့ attitude မဟုတ်သူ့ရဲ့ behavior ခေါ်လားအသူ့လိုဘလို့မှမထင်တာရဲစကားပြောပုံပြုစကားပြောပုံဆိုပုံများတလားဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာကြီးအောင်ထပ်နေတာပဲကောင်းလေးငုံကောင်းငုံခါလေးအဲ့လိုကုန်းပြီးတော့ကောက်အကူရှိကိုယူတာပြီးတော့တည့်မလားဟုတ်အရန်ဂျပန်နေဟိုယူသေးပေးလို့မျိုးလူကြီးကိုသူကအဲ့လိုစကားပြောနေကျွန်တော်ရေးလဲပြရွားရတယ်လားနောက်အဲ့မှာချက်ချင်းပဲကျွန်တော်အတိတ်တစ်ခုရတယ်ဘလို့လဲဆိုတော့သူ့မှာ attitude ရှိတယ်ဒူးလုံးမှာနော် he's full of it he's full of attitude he's the goal သူ့ရဲ့တကူလုံးက attitude ပဲ right စင်မမသူ့ကိုမြင်မှုနေတဲ့လူတွေသူဆိုတာကိုမြင်မှုတဲ့လူတွေတွေ့လဲကျွန်တော်အများကြီးညုံပွဲမှာ speaker တွေတွန်းချ guitar တွေစောင့်ကန်နေတဲ့ကိုဒူးလုံးနဲ့လုံးဝမတူမနဲ့လူရင်ကျေးဗျာတဲ့ရေးလဲဟို manners ပေါ့နော် तू humble လဲဖြစ်တာပေါ့ तू အမအောင်လဲစအောင်မြင်နေပြီရင်ကျေးတယ်ပြီးတော့အဲ့လိုပဲ तू ယူယူကျွကျွပဲပြောပြီးရောဆိုင်ထဲကနေလို့ကောင်းလေးငုံပြီးတော့ထွက်သွားတယ်အာကျွန်တော်ရေးလဲအားကြတယ်အဲ့မျိုးကြရင်လဲဘာလို့လဲဆိုတော့ဟုတ်ပြီလန်သေးရဲဆိုတာတစ်ချိန်လုံးကြီးကျွန်တော်ကလူတိုင်းကိုအဲ့လိုလိုက်ပြီးငါလန်သေးရဲกว่าဆို proof လုပ်နေစရာမလိုဘူး it should be inside it should be from the inside ဆို तू လန်သေးရဲဆိုတာ तू လုံနေခြင်နေတာကြီးကြည့်ပြီးကျွန်တော်ကတိတာပေါ့ဗျဟုတ်တယ်မလား तू စင်မမဝုံနိုင်ကျဲမယ်recording နဲ့မှသူဝုံနိုင်ခြင်းပဲ yes အဲ့အပြင်မှာအဲ့လိုမဟုတ်ဘူးကျွန်တော်သူ့ကိုကြည့်မြင်သူ show contract တွေနဲ့စကားပြောတခါလေ तू နောက်ကျတယ် तू show မလာဘူးအဲ့လို music video ရိုက်တာတော့ပါဆိုရိုက်ကွင်းမှာရောက်မလာနိုင်ရှိတယ်ဒါပေမဲ့တွေ့ပြီဆိုရင် तू ဟာဘရော့အမြဲတမ်းခွင့်လွှတ်အောင်ပြောတယ် तू ရဲ့ तू အဲ့ तू ရင်ရင်ကျကျ तू present လုပ်တဲ့ तू ရဲ့ဟို तू ရင်ရင်ကျကျ present လုပ်တဲ့ဒီဆက်ဆံရေးပေါ့နော်အဲ့ဒါဟာလေကျွန်တော်ဟိုခေါင်းထဲမှာထည့်ပြီးစဉ်းစားရတယ်နောက်ထပ်တစ်ချက်ပေါ့ တော့ကျွန်တော်ရဲ့အစီအစဉ်ကိုဒီတစ်ပတ်တော့ကျွန်တော်ဒီမှာခဏလေးရပ်နှားချင်ပါတယ်ကျွန်တော်နောက်တစ်ပတ်မှဆက်ပြီးတော့ကိုတို့လုံးအကြောင်းဆက်ပြီးတော့ဖောက်တည်ချပါမယ်နားထောင်ပေးတာလည်းကျေးဇူးအများကြီးတင်ပါတယ်ဗျကြားပေါက်ပါ